ပစ်ကတ်ဖမ်းဆီးမှုကြောင့်ဒေဆုံးသွားတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်လာတဲ့တက်ကြွလှရှားသူလည်းဖြစ်အလို့သတင်းနောက်လည်းဖြစ်တဲ့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့ရိုးအလောင်းကိုပေါ်ထုတ်စစ်ဆင်းမယ်ဆိုရင်မိသားစုမပါပဲအလောင်းပေါ်ထုတ်တာမျိုးမလုပ်ဖို့မိသားစုဝင်တွေကတောင်းဆိုလိုက်ပါတယ်။ထိုင်းခြေဆိုင် VOA သတင်းနောက်မအေးမကသတင်းပေးပို့ထားပါတယ
်။မော်ပီနယ်ကြိုက်မြောမြို့ကမြို့မရဲစခန်းကိုလူသတ်မှုအလောင်းဖျောက်ဖျက်မှုတွေနဲ့အမှုဖွင့်တိုင်ကြားထားတဲ့အလို့သတင်းနောက်ကိုပါကြီးရဲ့ဇနီးဖြစ်သူကဒီကနေ့မှပဲမိသားစုမပါဝင်မဲ့အလောင်းပေါ်တာမျိုးကိုမလုပ်ဖို့အတွက်ကြိုက်မြောရဲစခန်းကတာဝန်ရှိသူတွေကိုတောင်းဆိုလိုက်ပါတယ်။အလောင်းဖော်ဖို့ကိစ္စတွေနဲ့ပတ်သက်လို့ရဲစခန်းကနေစီစဉ်ဆောင်ရွက်နေတာကိုသိရှိရတဲ့အကြောင်းရဲစခန်းကတာဝန်ရှိသူဒူရဲအုပ်တဦးနဲ့ဆက်သွယ်ပြောဆိုခဲ့တာတွေကိုအခုလိုပြောပါဗျာ။
အဲတဲ့မျိုးရဲစခန်းကိုဒီမှာစစ်စင်ကန့်ကွက်တယ်ဆိုပြီးဒီမှာဖုန်းဆက်လိုက်တဲ့အခါကျသူပြောတယ်သူရဲအုပ်စိုက်မရောစိုက်မရောဟိုဟာမျိုးမရဲစခန်းကတာဝန်ပြုသူရဲအုပ်ဘိန်းဆန်းဝင်သူကျွန်တော်တို့တိုင်းမင်းတွေတော့ရှိပါတယ်တဲ့တိုင်းမင်းတွေတာပါတဲ့ဒီမှာကကန့်ကွက်တယ်နော်ဒီမှာမိသားစုမရှိဘဲဒီလောက်ကိုခေါ်ရင်ဒီမှာတရားဆွတ်တယ်အဲ့လိုပြောတာတယ်ဒီမှာပြင်းပြထန်ထန်ကန့်ကွက်ပြီးသွားပြီတကယ်လို့များသူ့ကိုဖော်မယ်ဆိုရင်တို့တောင်းရှင်တို့ယူရမယ်အဲ့လိုပြောလိုက်တယ်
ကျိုင်မြောမြို့မရဲစခန်းကဒူရဲအုပ်သိန်းစန်းဝင်းကတော့အလောင်းဖော်ဖို့တက်ဆိုင်ရာတက်တဲ့တာဝန်ရှိသူတွေကိုစာတင်ထားတဲ့အကြောင်းနဲ့မိသားစုမပါဝင်မဲ့အလောင်းဖော်မှာမဟုတ်တဲ့အကြောင်း VOA ကဆက်သွယ်မေးမြန်းစင်မှာအခုလိုပြောပါတယ်
။ဟုတ်ကဲ့ဖော်ဖို့အတွက်ကျွန်တော်တို့ကဒီတရားသူကြီးတွေကိုစာတင်ရပါတယ်။ပြီးတော့ကျွန်တော်တို့အထက်ဌာနအစီအစဉ်ကိုစာတင်ရပါတယ်ခင်ဗျ။အဲဒီစာတင်တာကကိုကျွန်တော်တို့ကစာအလောင်းဖော်ဖို့အတွက်စာတင်ထားပါတယ်ဆိုတာပြီးတယ်ပြောကြတာပဲဆိုတာခင်ဗျ။နောက်ပြီးတော့ကျွန်တော်တို့ကဒီအလောင်းပိုင်ရှင်ရဲ့ခွင့်ပြုချက်မရပဲနဲ့ဒီအလောင်းကိုခေါ်လို့မရပါဘူးကွာမတနာတော့မိသားစုကနေပြီးတော့ဟုတ်ကဲ့ခေါ်လို့ရပါပြီသူတို့ရဲ့ရှေ့မှာလဲကျွန်တော်တို့ကဖော်ပြီးမှာပဲဖြစ်ပါတယ်ခင်ဗျာအမှန်တကယ်တကယ်တော့အလောင်းကိုဖော်ဖို့တဲ့စာရီပြင်ထားတာကိုစကမ်းမူကနေအလောင်းကိုဖော်ဖို့ပြုဖို့အတွက်ကိုသက်ဆိုင်ရာတရားသူကြီးပေါ့နော်အဲပြီးတော့သက်ဆိုင်ရာဆရာဝန်ပြီးတော့သက်ဆိုင်ရာတက်နယ်ပေါ့နော်မြုပ်ခဲ့တဲ့တက်တွေကိုကျွန်တော်တို့ကအထက်အသင်းစင်ကိုစာရီတင်ထားတာကိုအလောင်းဖော်ဖို့လုပ်နေပါပြီဆိုပြီးတော့စကမ်းမူကပြောလိုက်တာဗျာကျေးဇူးပါမတနာလို့ခွင့်ပြုချက်နဲ့မတနာလို့မိသားစုရှိမှာပဲအလောင်းကိုခေါ်မှာပါလို့နော
်ကျိုင်မီယောရက်စကန်မှာအော်တိုဘာလ26ရက်နေ့ကအမှုဖွင့်တိုင်ကြားတဲ့အခါမှာအထက်အဖွဲ့အစည်းရဲ့အမိန့်ရဆိုပြီးမနေ့ပိုင်းမှာအမှုဖွင့်ခွင့်မပေးခဲ့ပေမဲ့ညနေပိုင်းမှာတော့အမှုဖွင့်ခွင့်ပေးခဲ့တာပါအမှုဖွင့်ချိန်မှာတက်တဲ့တွေနဲ့အတူဖွင့်ခဲ့တာဖြစ်ကြောင်းမြို့ကန်တူဦးကတော့အခုလိုပြောပါတယ
်အမှုဖွင့်ပြီးရောပြီဆိုတော့သူတို့ကဒါအလောင်းပြန်ခေါ်ရမယ်ဟာဆိုတော့လုံယူလုံစင်တိုင်းတော့ရမှာပေါ့အော်မာဒီနေ့တော့ဒီမနေ့ကမတန်တာတို့ဆစ်ပြီးပါတယ်ဆစ်ဆစ်တစ်ခါလဲဆစ်ပြီးတာပေါ့ဆစ်ပြီးပြီးတော့နောက်ကျန်တဲ့တက်ပြီးတွေကိုလည်းဆွတ်တယ်ဆိုတော့ဆစ်ပြီးပါပြီပေါ့လေတက်ပြီးအနေနဲ့ဒီအလောင်းတူးခေါ်တဲ့ခါကြရင်အဲမိသားစုခေါ်ရမှာဒီအဲ့ဒီမှာတက်ပြီးတဲမှာကဘယ်သူတွေပါလဲဆိုတော့နိုင်စုမြင့်ပါတယ်နောက်ကိုအောင်ပါပါတယ်နောက်ပြီးတော့နှောင်းလှပါတယ်
အော်တိုဘာလ26ရက်နေ့ညနေပိုင်းတုန်းကတော့ရန်ကုန်မြို့တော်ခမ်းမရှိမှာထောင်နဲ့ချီရှိတဲ့နယ်ပယ်အသီးသီးကတက်ကြွလှုပ်ရှားသူတွေကအလွတ်သတင်းတော့ကိုပါကြီးရဲ့ဖြစ်ရက်နဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ဖို့နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပေးဖို့အတွက်တောင်းဆိုထားတာပါဇနီးဖြစ်သူနိုင်ငံရေးအချင်းသားဟောင်းမတ်တန်နာကတော့အရက်ဖက်နဲ့နိုင်ငံရေးအဖွဲ့အစည်းအသီးသီးရဲ့တောင်းဆိုချက်တွေဟာသူ့မိသားစုရဲ့တောင်းဆိုချက်သာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ကိုပါကြီးရဲ့အလောင်းကိုပြန်လည်စစ်ဆေးတဲ့အခါမှာမိသားစုပါဝင်ရမှာဖြစ်ပြီးအလောင်းကိုဖော်ပြီးတဲ့နောက်မှာတော့ရန်ကုန်မြို့ကိုပြန်လည်တည်ဆောင်လာမှာဖြစ်ကြောင်းပြောဆိုထားပါတယ်ရှင်